Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ21ရက်တနင်္ဂနွေနေ့ညဖက်9:20နာရီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ1925 30တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသည်ဆက်တော်မှာပါ
။မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါစီးရီးယားနိုင်ငံတွင်ကကတ်ပြည်သူစစ်တွေရဲ့နယ်မြေတွေကိုနှဲဆက်ဖြတ်ကျော်ပြီးချီလင်တပ်တွေဝင်ရောက်ခဲ့တယ်လို့တူရီပီကီဘက်ကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အစိုးရအသုံးစရိတ်မူချမ်းလွှတ်တော်မှာသဘောတူညီချက်မရလို့အစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းကိုရပ်ဆိုင်ထားရပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပါရှင်။မြန်မာနိုင်ငံတွင်ကအကျဉ်းထောင်တွေထဲအကျဉ်းခန်း200နဲ့အကျဉ်းသားအရေအတွက်မမျှမတမှုတွေကြောင့်အကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေတွေအရင်ဆိုးလာတဲ့ဆိုတဲ့သတင်းမှကြားမှာကတော့
ဒီစိန်ထောင်မှာဆိုလို့ရှိရင်လူပြည့်ဝန်ဆန်းမှုက9000ကျော်တော့ပဲရှိတယ်။ဒါပေမဲ့ဒီအခုရှိနေတဲ့အကျဉ်းသားဥယျာဉ်က1000နဲ့1000ထက်လောက်မှရှိနေတဲ့အတွက်ဒီ2ဆနီးပါးလောက်အကျဉ်းသားဥယျာဉ်ကျနေတာရှိပါတယ်။အဲ့လိုအလားတူပ
ဲ AAPPB ရဲ့တွက်ဖက်အတွင်းရေးမှူးဦးဘိုးကြည်ပါရှင်ပြည်စုံကတော့မနက်ပိုင်းမှာတင်ပြသွားမှာပါ။ဒီနောက်မှာတော့မြန်မာဒီမိုကရေစီရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီးသူအောင်မြင်မြန်မာအရေးသုံးသပ်ချက်မြန်မာပြည်မပေးစာများနဲ့ထူးခြားဆက်များသတင်းများအစီအစဉ်တွေကိုနားဆင်ရမှာပါ။ခုရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
စီးရီးယားကတ်နယ်မြေတဲကိုတူရကီချီလင်တပ်ဖွဲ့တွေနှဲဆက်ဖြတ်ကျော်ဝင်ရောက်ခဲ့ကြောင်းတူရကီနိုင်ငံပိုင်သတင်းကဖော်ပြပါဗျ။စီးရီးယားနိုင်ငံအာဖရင်ဒေသကအမေရိကန်တို့ထောက်ပံ့ပေးထားတဲ့ကတ်ပြည်သူစစ်တပ်ဖွဲ့တွေကိုတူရကီစစ်လေရင်တွေကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာတူရကီတပ်ဖွဲ့တွေအာဖရင်ပြည်နယ်တဲကိုဝင်ရောက်ခဲ့တာဖြစ်တယ်လို့အနာဒိုလူသတင်းအေဂျင်စီကဖော်ပြတာပါ။ဒါပေမဲ့တူရကီတပ်ဖွဲ့တွေကဒီကနေ့တနင်္ဂနွေနေ့မှာအဖရင်ကိုဝင်ရောက်ဖို့ကြိုးစားခဲ့တာမှာတိုက်ထုတ်နိုင်ခဲ့တယ်လို့ YPG ကတ်ပြည်သူစစ်အဖွဲ့ပြောခွင့်ရကပြောဆိုရဲဆိုပြီး Reuters သတင်းမှာဖော်ပြပါဗျ။မနေ့စနေနေ့ကတူရကီရဲ့လေကြောင်းထိုးစစ်အတွင်းမှာတော့အဖရင်မြို့အပါအဝင်ခမန်းခြေပစ်မှတ်100လောက်ကိုထိမှန်ခဲ့တယ်လို့တူရကီဘက်ကပြောဆိုထားတာပါ။အဖရင်မြို့မှာကလူပေါင်း300+ပြီးနေထိုင်နေကြတာပါ။YPG ကတ်ပြည်သူစစ်တွေတိမ့်ပိုက်ထားရာစခန်းတွေကိုပိတ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီပြည်သူစစ်တွေကတူရကီနိုင်ငံတွင်းကကတ်သဘုံနေနဲ့ဆက်နွယ်မှုရှိတယ်လို့တူရကီအစိုးရကစွပ်စွဲထားတာဖြစ်ပါတယ်။လေကြောင်းထိုးစစ်မဆခင်မှာပဲတူရကီသမ္မတရေဆပ်တေယပ်အာရဝန်ကလေကြောင်းထိုးစစ်ကိုကြီးညာခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံတွင်အဖရင်ပီရဲ့မန်ဘီချ်မြို့ကYPG တွေကိုတူရကီစစ်တပ်ကပိတ်မှတ်ထားမယ်လို့လဲသမ္မတအာရဝန်ကသတိပေးထားပါတယ်။ဆီးရီးယားနိုင်ငံမန်ဘီချ်မြို့မှာအမေရိကန်တပ်ဖွဲ့တွေချထားတာလည်းဖြစ်ပါတယ်။ YPG တပ်ဖွဲ့တွေကအစ္စလာမ်အစွန်ရောက် IS စစ်သွေးချတွေကိုတိုက်ခိုက်နေတာကိုအမေရိကန်တို့ထောက်ပံ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်တူရကီတို့လေကြောင်းကနေတိုက်ခိုက်မှုကိုတော့ရက်ဆက်တဲ့ကျူးကျော်မှုအဖြစ်ဆီးရီးယားအစိုးရကပြောဆိုရှုတ်ချထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးကအင်တာကွန်တီနန်တယ်ဟိုတယ်ကိုအာဖဂန်ထူးတပ်ဖွဲ့တွေညာဘက်ဝင်ရောက်စီးနှင်ခဲ့ပြီးစီးနှင်မှုအတွင်းမှာနိုင်ငံသားတွေအပါအဝင်အနည်းဆုံး16ဦးသေဆုံးခဲ့ပါတယ်။မြို့တော်ကဘူးကအင်တာကွန်တီနန်တယ်ဟိုတယ်မှာမနေ့စနေနေ့နောက်ပိုင်းကစတင်တိုက်ခိုက်ခံခဲ့ရမှုအတွင်းနိုင်ငံသားတွေအပါအဝင်9ဦးသာသေဆုံးကြောင်း9ဦးထိခိုက်ဒဏ်ရာရထားကြောင်းပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒဲနစ်ကအတည်ပြုထားပါတယ်။စစ်သွေးကြော်တွေရဲ့စီးနှင်တိုက်ခိုက်မှုအတွင်းမှာ KM လေကြောင်းလိုင်းမှာလေယာဉ်မှူး9ဦးပါဝင်ဝန်ထမ်း10ဦးသေဆုံးကြောင်းဝန်ထမ်း14ဦးပျောက်ဆုံးနေကြောင်း KM လေကြောင်းလိုင်းကပြောပါတယ်သေဆုံးသူတွေထဲမှာဗင်နီဇွဲလားနိုင်ငံသား2ဦးနဲ့ယူကရိန်းနိုင်ငံသားတချို့လည်းပါဝင်တယ်လို့ပြောပါတယ်14နိုင်ကြာစီးနှင်သိမ်းပိုက်မှုအတွင်းမှာတိုက်ခိုက်သူ9ဦးလုံးကတော့သူတို့ကိုယ်သူတို့ဖောက်ခွဲလိုက်တာဒါမှမဟုတ်အာဖဂန်တပ်ဖွဲ့တွေရဲ့လက်ချက်ကြောင့်သေဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်အစိုးရအသုံးစရိတ်ဥပဒေချမ်းပေါ် Republican နဲ့ Democrat လွှတ်တော်မတ်တွေကြားသဘောတူညီချက်မရသလောက်ဖြစ်ခဲ့ပြီးအမေရိကန်အစိုးရရဲ့လုပ်ငန်းတွေကိုဒီကနေ့တနင်္ဂနွေနေ့အထိနှစ်ရက်မြောက်နေ့အဖြစ်တစ်စိတ်တစ်ပိုင်းရပ်ဆိုင်ထားရပါတယ်။နိုင်ငံရေးမပြေလည်မှုအတွက် Republican နဲ့ Democrat လွှတ်တော်မတ်တွေကြားအပြန်အလှန်အပြစ်ဖို့နေကြပါတယ်။အစိုးရလုပ်ငန်းတွေကိုဖေဖော်ဝါရီလ10ရက်နေ့အထိဆက်လက်လဲပတ်နိုင်ရေးအတွက်အသုံးစရိတ်ဥပဒေချမ်းသစ်ကိုလာမယ့်တနင်္လာနေ့မနေ့တနင်္လာနေ့မှာမဲခွဲဖို့စီစဉ်ထားတဲ့အကြောင်း အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နဲကမနေ့စနေနေ့ကပြောဆိုထားပါတယ်။အခုမဲခွဲမှုကတော့အစိုးရအသုံးစရဥပဒေချမ်းကိုသဘောတူမလား။ဒါမှမဟုတ်လဲဒုတိယအကြိမ်ဖြစ်ထပ်ပြီးတော့ဆန့်ကျင်မဲပေးမလားဆိုတဲ့အပေါ်အထက်လွှတ်တော်ဒီမိုကရက်တီအတွက်ဖိအားဖြစ်စေပါတယ်။အစိုးရအသုံးစရအခွင့်အာဏာကဝါရှင်တန်စံတော်ချိန်တောက်ချနေ့ညတကောင်မှာတက်တန်းကုန်းသွားပြီးတဲ့နောက်အစိုးရရန်တရာအတွင်းကမရှိမဖြစ်လုပ်ငန်းတွေကလွဲလို့ရပ်ဆိုင်းကုန်စေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြတဲ့လူငယ်၈သိန်းနှိပါအတွက်ဥပဒေပြင်ဆင်ရေးအပါအဝင်လူဝင်မှုကြီးကြပ်ရေးကိစ္စတွေနောက်ကာကွယ်ရေးအသုံးစိတ်မှုနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကြားမှာညှိမရဖြစ်နေကြတာပါ။ဖေဖော်ဝါရီလ၈ရက်နေ့အထိအစိုးရအသုံးစရပေးမဲ့ယာယီအသုံးစရဥပဒေချမ်းတရက်ကိုမနေ့စနေနေ့နေကင်းပိုင်းမှာအထက်လွှတ်တော်အမတ်တွေကြားဆွေးနွေးမှုပြန်ဆခဲ့ကြပါတယ်ရှင်
ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်အမေရိကန်အစိုးရဘက်ကအတိအမှတ်ပြုတဲ့ဆုံးဖြတ်ချက်ပေါ်မှာစိုးရိမ်မကင်းဖြစ်မိကြောင်းဂျော်ဒန်ဘီယန်အဗ်ဒူလာကအမေရိကန်ဒုသမရမိုက်ပန့်စ်နဲ့တွေ့ဆုံဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။အစ္စရေးပါလက်စတိုင်းပဋိပက္ခကိုနိုင်ငံတည်ရှိရေးမှုတစ်ခုတည်းနဲ့သာဖြည့်ရှင်းနိုင်မှာဖြစ်ပြီးအရှေ့ဂျေရုဆလင်ကအနာဂတ်ပါလက်စတိုင်းနိုင်ငံရဲ့အနာဂတ်ဖြစ်ရမယ်လို့ဂျော်ဒန်ဘီယန်ကအမေရိကန်ဒုသမရကိုပြောဆိုခဲ့တာပါ။အမေရိကန်ဒုသမရရဲ့လက်ရချအရှေ့လေပိုင်းခီးစဉ်မှာဒုတိယမြောက်နိုင်ငံဖြစ်တဲ့ဂျော်ဒန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့နောက်ပိုင်းမှာတော့ဒုသမရပန့်စာအစ္စရေးကိုခီးစက်မှာဖြစ်ပါတယ်။မနေ့စနေနေ့ကအီဂျစ်နိုင်ငံမြို့တော်ကိုင်ရိုမှာတော့အမေရိကန်တို့အနေနဲ့အီဂျစ်နိုင်ငံရဲ့အကြမ်းဖက်ဝါဒချေမှုန်းရေးကိုဆက်ပြီးထောက်ခံသွားမှာဖြစ်ကြောင်းဒုသမရကကတိပြုခဲ့ပါတယ်။ဂျမ်ဘဝါရာနဲ့လုံခြုံရေးကိစ္စတို့ကိုဆွေးနွေးခဲ့ကြတဲ့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီနဲ့ဆွေးနွေးပွဲအပြီးမှာတော့အမေရိကန်ဒုသမ္မတပန့်စ်ကအီဂျစ်နဲ့ရင်မောင်းတမ်းရပ်တည်နေတယ်လို့ပြောဆိုခဲ့ပါတယ်။အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းတိုင်းဒေသမှာအစ္စလာမစ်အစွန်းရောက် ISD ရဲ့တိုက်ခိုက်မှုပါဝင်အီဂျစ်နိုင်ငံမှာလုံခြုံရေးဆိုင်ရာပြဿနာကြီးတွေရှိနေတာဖြစ်ပါတယ်။အခုဒုတိယသမ္မတပန့်စ်ရဲ့အီဂျစ်နိုင်ငံခီးစဉ်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးနောက်ပိုင်းအမေရိကန်ရဲ့အစ်မေတာဝန်ရှိသူတဦးရဲ့ဒေသတွင်းခရီးစဉ်ဖြစ်ပါတယ်။ဒီခရီးစဉ်အတွက်မှာပါလက်စတိုင်းခေါင်းဆောင်တွေနဲ့တော့အမေရိကန်ဒုသမ္မတတွေ့ဆုံမှုမရှိဘူးလို့ခန့်မှန်းထားပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့တင်းငွေတွင်ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံကိုပြန်လည်လွှတ်ပြောင်းပေးရေးလုပ်ငန်းစဉ်တွေကအခုလာမယ့်အင်ကာနေ့မှာစတင်ဖို့ရှိနေချိန်မှာပဲဌာနပြန်ရေးအပေါ်ဒုက္ခသည်တွေကြားစိုးရိမ်မှုတွေတိုးပွားနေပါတယ်။မြန်မာဆရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်ရဟီလီရဲ့နေဆက်ဒုက္ခသည်စခန်းတွေကိုတွားရောက်တဲ့ခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ပဲဒါစင်နဲ့ခြိတဲ့ဒုက္ခသည်တွေကဌာနပြန်ပို့မဲ့အရေးကိုစန့်ကျင်ဆန္ဒပြခဲ့တယ်လို့ Writers သတင်းကဖော်ပြပါဗါဒဌာနမပြန်လို့ရှင်ရင်ဆန္ဒရိတ်ခါခွဲတန်းထုတ်ယူနိုင်တဲ့ကတ်တွေကိုသိမ်းမယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်ကတာဝန်ရှိသူတွေကချင်းချောက်ထားတယ်လို့လဲဒုက္ခသည်ခေါင်းဆောင်တို့ကပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလက်မှတ်ထိုးထားတဲ့သဘောတူညီချက်အရဒုက္ခသည်တွေကိုမြန်မာဘက်ကလာမယ့်အင်္ဂါနေ့ကစလို့လက်ခံမှာဖြစ်ပါတယ်။ဌာနပြန်ရေးအတွက်ဒုက္ခသည်စခန်းတွင်းကမိသားစုတွေကိုဆင်းပြုစုပြင်ဆင်ထားဖို့ရိုဟင်ဂျာခေါင်းဆောင်တွေကိုပြီးခဲ့တဲ့နှစ်ရက်အတွင်းဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြောဆိုထားတဲ့အကြောင်းရိုဟင်ဂျာခေါင်းဆောင်တွေက Writers ကိုပြောပါတယ်။မနေ့စနေနေ့ကဂန်တွန်းစခန်းမှာစစ်တပ်တာဝန်ရှိသူတွေနဲ့ဒုက္ခသည်စခန်းတွေရဲ့ခေါင်းဆောင်80ကျော်တို့တွေ့ဆုံခဲ့တဲ့အကြောင်းတွေ့ဆုံပွဲမှာပါဝင်ခဲ့သူ၄ဦးတို့က Writers သတင်းကိုပြောဆိုပါတယ်။ဌာနပြန်ရေးအတွက်အဆင့်နဲ့မဖြစ်သေးလို့မိသားစုစည်းနေမပေးနိုင်သေးကြောင်းပြောတာမှာတော့သူတို့ရဲ့ဆန္ဒရိတ်ခါထုတ်ယူခွင့်ကတ်တွေသိမ်းဖို့ပြောဆိုခဲ့တယ်ဆိုပြီးဂွန်ဒွန်းစခန်းရဲ့ခေါင်းဆောင်တို့ဦးဖြစ်တဲ့မူဆာကပြောဆိုထားပါတယ်ရှင်။
သမ္မတဒေါက်ထရမ်သမ္မတအဖြစ်ကျန်းသစ္စာချိန်ဆိုတဲ့တစ်နှစ်ပြည့်နှစ်ပတ်လည်ဇန်နဝါရီ20ရက်နေ့စနေနေ့ကဝါရှင်တန် DC မြို့တော်နဲ့နိုင်ငံတော်ကအမျိုးကြီးတွေမှာထောင်ပေါင်းများစွာသောအမျိုးသမီးတွေစုယုံချီတက်ခဲ့ကြပါတယ်။လာသားနဲ့ကျန်းမာရေးဆောင်ရှားမှုတန်းတူညီမျှခွင့်ရဖို့တောင်းဆိုကြပြီးတော့လိမ္မိုင်းစော်ကားမှုကိုပြစ်တင်ရှုတ်ချကြသလိုအမျိုးသမီးတွေရွေးကောက်ပွဲဝင်ဖို့အားပေးတိုက်တွန်းခဲ့ကြပါတယ်။ဒါ့အပြင်လူမျိုးရေးတန်းတူညီမျှမှုတနက်ပိုင်းဆိုင်ကိုထိန်းချုပ်ရေးရွှေပြောင်းနေထိုင်သူအကာအကွယ်ပေးရေးတို့အပြင်Planned Parenthood အဖွဲ့ကိုရမုံငွေဖြတ်တောက်ဖို့ Conservative တွေကကြိုးပမ်းနေတဲ့ကိစ္စရပ်တွေကိုလည်းကြီးတက်သူတွေကပြောဆိုခဲ့ကြပါတယ်။ Washington မှာဒီနေ့ကြီးတက်တဲ့ခမန်းသူအရေးအတွက်ကတော့ကြသွားခဲ့ပါတယ်။ဒါပေမဲ့ New York, Philadelphia, Los Angeles, Chicago, Denver, Colorado, Charlotte, North Carolina နဲ့သမရရဲ့အပန်းဖြေအိရှိယာ Florida ပြည်နယ် Palm Beach မြို့တွေမှာတော့ကြီးတက်ပွဲတွေလုပ်ခဲ့ကြပါတယ်ခင်ဗျာ။
Honduras သမ္မတယွန်း Orlando Hernandez ပြန်ပြီးတော့အနိုင်ရခဲ့တဲ့အငင်းပွားပွဲရွေးကောက်ပွဲရလက်အပေါ်မြို့တော်အပါအဝင်နိုင်ငံတော်ဝန်ဆန့်ကျင်ဆန္ဒပြမှုတွေအတွင်းဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားမနေ့စနေနေ့ကရုံးရင်းဆန်ကပ်ဖြစ်ခဲ့ပါတယ်။ရုံးရင်းဆန်ကပ်ဖြစ်မှုအတွင်းအ ਨੇ ဆုံးတဦးသေဆုံးတယ်လို့အာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံကနာမည်ကြီးမျိုးသမီးတေဂီတာအဖွဲ့ခေါင်းဆောင်ဟာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့နိုင်ငံ내ဆက်ကိုဖျက်ပြီးတော့ရှိလာမှာကျင်းပမယ့်ဆောင်းအဒီအိုလံပစ်ပြိုင်ပွဲအတွင်းသူကိုယ်တိုင်ဥဆောင်ဖျော်ပြမယ့်အမှုပညာဖွဲ့ရဲ့ပြင်ဆင်မှုတွေကိုကြည့်ဖို့အတွက်ဆိုပြီးတော့တောင်ကိုရီးယားနိုင်ငံကိုဒီကနေ့မှရောက်ရှိလာခဲ့ပါတယ်။တောင်ကိုရီးယားရုပ်သံလိုင်းတွေကဒါကိုတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာမှာတော့ဟျွန်ဆောင်ဝိုးဟာသတင်းတောက်တွေလူတွေကြားထဲကဖျက်သွားတဲ့အချိန်မှာစကားတစ်ခုမှပြောဆိုခြင်းမရှိဘဲစိုးမျိုးဘူရာယုံကနေအရှိတ်ချက်မှရှိတဲ့ကွန်ယုံမျိုးကိုတွားတဲ့အမြန်ထားပေါ်ကိုတက်သွားခဲ့ပါတယ်။တုန်ချန်းဆောင်သည့်အိုလံပစ်ပြိုင်ပွဲအတွင်းသူ့ရဲ့ဖျော်ရည်အဖွဲ့ဟာအဲ့ဒီမြို့မှာဖျော်ဖြွေရေးတင်ဆက်မှုတွေလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းနောက်ဆုံးသတင်းတွေကိုမတင်ငေးထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာမှာနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်သွားပါမယ်။မြန်မာနိုင်ငံတွင်းကအကျဉ်းထောင်းနေတဲ့အကျဉ်းခံနေရတဲ့အကျဉ်းသားအရေးအတွက်မမျှမတမှုတွေကြောင့်အသက်အန္တရာယ်ထိခိုက်လာနိုင်တဲ့အထိအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေတွေအရန်ဆိုးဝါးလာတဲ့အတွက်အကျဉ်းထောင်းလက်ဆွဲဥပဒေနဲ့အညီအစိုးရတာဝန်ရှိသူတွေစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့အကျဉ်းသားရေးဆောင်ရွက်သူတွေကတိုက်တွန်းလိုက်ပါတယ်။အကျဉ်းသားအများစုအကျဉ်းထောင်ကလွတ်မြောက်ပြီးနောက်ပိုင်းလူကုန်သိက္ခာရှိရှိလူပေါင်းအတိုင်းဝိုင်းနဲ့တဟဆာတာဖြစ်ဖို့ပေါင်းကူးကူညီပေးတဲ့အစီအစဉ်မျိုးတွေလည်းစီမံကိန်းချဆောင်ရွက်တင်တယ်လို့အကြံပေးပါတယ်။မတ်စုမုံကစူးစီးတင်ပြထားပါတယ်။
အကျဉ်းထောင်တွေရဲ့အကျဉ်းသားတွေဟာနေရာထိုင်ခင်းမလုံလောက်မှုတွေကြောင့်အထူးသဖြင့်လုံလောက်တဲ့အိပ်စက်ချိန်မရသလိုတကူရေတန့်ရှင်းရေးနဲ့တောက်သုံးရေမတန့်ရှင်းမှုတွေပါဝင်စားတောက်မှုတွေမှာပါအကျဉ်းထောင်လက်ဆွဲဥပဒေနဲ့မညီညွတ်တဲ့အတွက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်လာပြီးစိုးရင်စရာအနေအထားဖြစ်လာနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်း AABBB ရဲ့တွေ့ပတ်အတွေ့အမှုဥပ္ပိုကြီးကလက်ရှိမြန်မာနိုင်ငံကအကျဉ်းထောင်တွေရဲ့စိုးရင်စရာအခြေအနေအခုလိုရှင်းပြပါဗျာ။
လက်ရှိပေါ့နော်ဆိုတော့အကျဉ်းသားဥယျာဉ်ပေါင်းက9000ကျော်လောက်ရှိတယ်လို့အကျဉ်းထောင်အာဏာပိုင်တွေဘက်ကပြောကြားချက်တွေကကျွန်တော်သိရတာရှိပါတယ်။ပြည်ထောင်ထောင်မှာဆိုလို့ရှိရင်လူပြည့်ဝန်ဆန်းမှုက9000ကျော်လောက်ပဲရှိတယ်။ဒါပေမဲ့ဒီအခုရှိနေတဲ့အကျဉ်းသားဥယျာဉ်က1000နဲ့1000ထက်လောက်မှရှိနေတဲ့အတွက်ဒီနှစ်ဆနီးပါးလောက်အကျဉ်းသားဥယျာဉ်များနေတာရှိပါတယ်။အဲ့လိုအလားတူပဲတခြားထောင်တွေမှာလည်းအကျဉ်းသားဥယျာဉ်များနေတယ်လို့လူ့ခွင့်ရေးကော်မရှင်ရဲ့ထုတ်ပြန်ကြေညာချက်တွေကကျွန်တော်တို့သိထားတာလည်းရှိပါတယ်။သူတို့ကလူတယောက်ရဲ့အသက်ရှင်သန်ရေးအတွက်လိုအပ်ချက်တွေရှိပါတယ်။နေရကညဘက်အိတ်လို့ရှိရင်သူတို့ကသူတို့အတွက်အိတ်ဆရာနေရကအလုံးလုံးများရှိနောက်တစ်ခုကဒီလေဝင်လေထွက်မကောင်းတဲ့ကိစ္စမျိုးတွေရှိတယ်။ဒါကျမ်းမရေးဆိုင်ရာကြီးအရန်ကိုသိုးသွားတဲ့ကိစ္စ။ချိုးထောင်တွေမှာဟိုထောင်ဖေးဝင်ဆိုတော့မရှိဘူး။နောက်ဆရာဝင်အလုံးလုံးမရှိဘူး။ဆေးဝါးအလုံးလုံးမရှိဘူး။အဲ့လိုဖြစ်တဲ့အခါကျတော့ဒီအကျဉ်းသားတွေအတွက်တကယ်ကိုလိုအပ်တဲ့လုံလောက်တဲ့ကျန်းမာရေးဆောင်ရွက်ခွင့်တွေကတော်တော်လေးကြော်ပွားတော့တဲ့အနေအထားမျိုးရှိပါတယ်။ဒါကလူကိုလူလိုထားတဲ့ပုံစံမျိုးမဟုတ်တော့ဘဲနဲ့လူစင်ကရော့ကြပြီးတော့တလိစံလိုထားတဲ့ပုံစံမျိုးတွေဖြစ်အောင်ဖြစ်သွားနိုင်တဲ့အနေအထားမျိုးရှိတယ
်။အစိုးရနဲ့အကျဉ်းထောင်အကျဉ်းဦးစီးအကျဉ်းစခန်းတွေကိုဓာတ်ရိုက်ကင်တွယ်နေတဲ့ပြည်ထရေးဝန်ကြီးဌာနအနေနဲ့အရေးတကြီးကင်တွယ်ဖြည့်ရှင်းသင့်တယ်လို့လည်းဥပ္ပိုကြီးကတိုက်တွန်းပါတယ်
။ဒီလက်ပေးလက်ယူကိစ္စတွေရှိတယ်။ဒီပတ်စံရဖို့အတွက်ညှိမနှိမ့်ဆက်ခံရတာမျိုးတွေရှိတယ်။ပတ်စံမပေးနိုင်ဘူးဆိုလို့ရှိရင်တကယ်ဟိုအလုပ်ကျန်းကြီးလုပ်ရမယ်ပတ်စံပေးနိုင်တဲ့သူကလည်းသက်သာမယ်ဆိုတော့ဒီလိုကိစ္စမျိုးတွေကလည်းထပ်ပြီးတော့ဖြစ်ပေါ်နေတာမျိုးတွေလည်းရှိပါတယ်။
ဒါရီအတွက်ကတော့နိုင်ငံတော်မှာအပြည့်အဝတာဝန်ရှိတယ်နိုင်ငံတော်ကဒီလိုမျိုးအကျဉ်းသားတွေကိုထိန်းချုပ်တဲ့အခါမှာဟိုအထူးထောင်ရဲ့လက်ဆဲဥပဒေတွေရအကျယ်ဝင်းရဘယ်လောက်ရှိရမှာဆိုတော့သတ်မှတ်ထားပြီးသားဖြစ်ပါတယ်အဲ့လိုပဲနိုင်ငံတကာစီးပွားရေးစည်းကမ်းတွေမှာလည်းသတ်မှတ်ထားပြီးသားဖြစ်တဲ့အတွက်ဒီတိုင်းကိုအဆင်ပြေအောင်နိုင်ငံတော်ကပြင်ဆင်ပေးရမှာဖြစ်ပါတယ်ဒီလို ြစ်ရတာအပါအဝင်လုပ်ငန်းဝင်တွင်ဝင်ရောက်ရေးနဲ့လူပေါင်းတိုင်ဝမ်ကိုပြန်လည်ဝန်ဆက်မှုတွေမှာအခက်အခဲတွေကြုံလာရနေတာတွေရှိပါတယ်။ဒီလိုအနေအထားတွေပေါ်မှာတက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကဒီအရေးပေါ်အထူးအာရုံစိုက်အလေးထားဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းလိုပါတယ်လို့နိုင်ငံရေးအကျဉ်းသားတွေကကူညီပေးနေတဲ့ဥပိုလ်ကြီးကပြောပါတယ
်။ခေအဆက်ဆက်နောက်အစိုးရအဆက်ဆက်ကနေပြီးတော့ဒီနေ့ပြည်သူ့အစိုးရဖြစ်တဲ့အချိန်အထိပေါ့ဒီတာဝန်လွတ်လာတဲ့အကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ reintegration program လို့ခေါ်တာပေါ့နော်လူပေါ်ကြီးတဲ့ကိုဖြစ်လိမ့်မယ်ပြန်ပြီးတော့ပေါင်းကူးနိုင်ရေးပေါ့ဒီလိုအစီအစဉ်မျိုးတွေလုံးဝမရှိခဲ့ဘူးအခုအချိန်ကြီးလည်းမရှိသေးပါဘူးဒီအကျဉ်းသားတွေကိုထောင်ထဲမှာလည်းသူ့ပြင်ပြောင်းလဲရမှာဖြစ်တယ်ထောင်ထဲထွက်လာပြီးတဲ့အခါကျတော့လေသူတို့တွေကိုဒီလူအဖွဲ့ကြီးတဲ့ကိုပြန်ဝင်ဆက်နေတော့ကျွန်တော်တို့ကဝိုင်းဝန်းကူညီပေးရမှာဖြစ်ပါတယ
်ကျင်းတော်ပြုပြင်ပြောင်းလဲရေးနဲ့အကျဉ်းတော်လက်ဆွဲဥပဒေနိုင်ငံတကာအဆင့်မီဖြစ်စေဖို့နဲ့အကျဉ်းသားတွေလူခွင့်အပြည့်အဝရရှိစေဖို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်နဲ့အကျဉ်းသားရေးဆောင်ရွက်သူတွေနေပြည်တော်မှာလာမယ့်ဖေဖော်ဝါရီလတဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ကျင်းတော်နေထဲမှာအကျဉ်းသားဥယျာဉ်တွေကိုတရားဝင်ဥတွေနဲ့အညီစနစ်တကျဘယ်လိုလျှော့ချနိုင်မလဲဆိုတဲ့စာတမ်းအစီရင်ခံစာထွက်နိုင်မှုကိုလည်းအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကဆောင်ရွက်နေတယ်လို့သိရပါတယ်ရှင်
မဆူမမရှင်ခုရောမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါဒေသထွက်တယံစရတွေကိုခွဲဝေတုံးစွဲရေးပြည်내အစိုးရကဆုံးမြတ်ခွင့်မရှိတာနဲ့တိုင်းနာလက်နက်ကင်အဖွဲ့ NCA လက်မှတ်ရေးမရေးထိုးရသေးတာကဒေသဖွံ့ဖြိုးရေးလုပ်ငန်းအတွက်စိန်ခေါ်မှုတွေပဲလို့ကြရပြည်내လွှတ်တော်မျိုးနဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်တောက်တာခင်စီသူကပြောပါတယ်မဆူမြတ်မုံကတွေ့ဆုံမေးမြန်းထားပါတယ်
တော်ခင်စီသူကဒီတရားပြည်တဲ့လိုက်ကောမျိုးရဲ့ပြည်သူ့ထွက်တော်ကိုယ်စားလှယ်ဖြစ်တယ်ပေါ့လေဆိုတော့အရင်ဆုံးပေးချင်တာကအလှတ်တော်ကိုယ်စားလှယ်တရားအနေနဲ့ကိုယ့်ရဲ့ဒီဒေတာဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုလှတ်တော်မှာဘယ်လောက်ထိတင်ပြဆွေးနွေးနိုင်ပြီလို့ပြောလို့ရလဲရှင
်ကျွန်မဒီဟိုပေါ့နော်2015ဆောက်ဝင်တော့ဧပြီလဆိုတော့လေဒါကျွန်မဒီလှတ်တော်ကိုအချိန်ပိုင်းတစ်ခုပေါ့ first term ကိုတက်ပြီးတော့ကျွန်တော်ဟိုဟာပေါ့ဘုရားပြည်နယ်ပြန်ရတယ်လက်ကောမဲဆနာနေပြန်တော့ကျွန်တော်လူတို့နဲ့တွေ့ဆုံပွဲကြီးအရင်လောက်တာပေါ့နော်လောက်တယ်ဆိုတာကကျမတို့တာဝန်ကပါလေပေါ့တာဝန်3ရက်ပေါ့နော်သူတို့ရဲ့ကိုစားပြူတာနောက်ဦးလေးပြူတာနောက်ပြီးတော့မှဒီပြည်နယ်အစိုးရရောပြည်ထောင်စုအစိုးရကိုရော oversight လောက်တာပေါ့နော်စောင့်ကြည့်ပြီးတော့မှညှိနှိုင်းဆောင်ရွက်ရတယ်ဆိုတဲ့တာဝန်3ရက်ကိုကျမကတော့နားလဲအောင်တော့သူတို့ရှင်းပြရတာပေါ့နော်အဲ့ဒါလိုပဲအဲ့လိုပြောပြီးတော့တို့ကောဘာတောင်းဝင်လေဆိုတာကိုကျွန်မရှင်းပြရတာတို့ဘာလိုအပ်လေဆိုတာကိုကျွန်တော်တို့ကိုဘယ်လိုချင့်ကြိုက်ရမလဲတို့လိုချင်တဲ့အခွင့်အခွင့်အခွင့်အရေးတို့ရဲ့အခက်အခဲတွေကိုကျွန်တော်တို့ဘယ်လိုချင့်ကြိုက်ရမလဲဆိုတာကျွန်တော်တို့ပြတ်ထန်ပြီးသားရှိတယ်ကျွန်မပြန်အောက်ထုတ်ပြီးတော့တို့ဝေးလိုက်တယ်ဘယ်မှာတို့အခွင့်အရေးကိုဘယ်လိုနည်းနဲ့တောင်းလို့ရလဲဆိုတာဒီပုံစံချက်နယ်လေးတွေကျွန်တော်ပြလိုက်တာပေါ့နော်ဆိုအဲ့ဒီပုံနဲ့သူတို့ချက်ကခိုင်းတာချက်ကခိုင်းတော့အဲ့ဒီချိန်မှာစပြီးတော့မှကျွန်မကိုပြဿနာတင်ပြတာကကျွန်မတို့လက်ကွာမှာကလော်ပီတာအေရီယာပါတယ်လော်ပီတာအေရီယာဆိုတာကျွန်မတို့ရဲ့ဟိုက်ဒရိုပါဝါ3ခုရှိတယ်1 2 3အဲ့ဒီအေရီယာပတ်ဝန်းကျင်မှာရှိတဲ့ရွာမီးမလင်းတာတော်တော်လေးတော့ရည်လေးရည်စရာဖြစ်တော့ဘောနော်လော်ပီတာကလျှက်စစ်တွေထုတ်ရတာနဲ့အဲ့မှာအနည်းဆုံးအဲ့မှာတည်ရှိတဲ့ရွာမီးမရဘူးဆိုတာဒါ very hot issue နေတယ်ကျွန်မကိုပြောပြတာပေါ့နော်ထုတ်တူပဲအဲ့ဒီ area မှာပဲ16 green ဟန်ဆေးရုံကိုကျွန်မလူကျမတို့လူကျမတွေဆိုပြီးပြောတယ်ရေရရှိတာအခက်ခဲရှိတာတွေပြောတော့ဒါကျွန်မဒါ first touch ပေါ့နော်အဲ့ဒီကသူတို့နဲ့ထိတွေ့ပြီးတော့ဒါကျွန်မကိုလွတ်တော်ယူလာရတာပေါ့ယူလာပြီးတော့မှသူတို့မေးရတဲ့ question ပေါ့နော်ကြက်ပွင့်ပြမေးခွန်းနေတယ်ကျွန်မမေးနော်အဲ့ဒီမေးတဲ့အခါကျတော့လွတ်တော်ထဲမှာလဲလာဖြေတော့အခက်ခဲတော့ရှိတယ်ရှင်ပြီးတော့သူ့ရဲ့ကြီးကတော့ဒီဟိုပတ်စံနေတာဘူးသူကမပေးခြင်းဘူးပေါ့ကျွန်တော်ဘတ်ဂျက်ကနေတော့မပေးခြင်းမပေးခြင်းမယ်ကျွန်တော်တို့လိုအပ်တာဖြစ်တဲ့အတွက်ပေါ့နော်မနေကိုပြောရတာပေါ့ခက်ခဲပဲစိတ်ကိုလေရွာရတာပေါ့ဒါကျွန်မရဲ့ first step children လေးမှာကျွန်မလုပ်ပေးနိုင်နေဆိုတာလေးတော့ပြနိုင်ခဲ့တာပေါ့နော
်ဟုတ်ကဲ့ပါဆော့ဆော့ပြောသွားတဲ့အထက်မှာလည်းပါပါတယ်ဒီပြည်သူလူထုတွေနဲ့တွေ့ပြီးတော့တို့ရဲ့အခက်အခဲကိုကိုယ်ကသိတယ်ဆိုတော့အဲ့လိုမျိုးပေါ့နော်ကိုယ့်ရဲ့ဒီမဲဆန္ဒနယ်မှာရှိတဲ့ပြည်သူတွေနဲ့ဘယ်လောက်ထိအနည်းနည်းဆက်ဆက်ထိတွေ့မှုရှိတယ်လို့ပြောလို့ရလဲရှင
်ဒါကျွန်မတို့ကဒီပြည်တော်စု level ဆိုတော့ကျွန်တော်တို့ဒီမှာပဲနေရတာနေပြီးတော့မှနေရတယ်ဆိုအချိန်ပြည့်ကကျွန်တော်တို့တမိုင်းမဲဆန္ဒမှာနေလို့မရဘူးရှင်အဲ့တော့ကျွန်တော်တို့ကဒီပိတ်တဲ့ချိန်ကျွန်တော်တို့ပြန်ပိတ်တယ်ဆိုတာကဒီလွတ်တော်တက်တန်းတစ်ခုတက်တန်းဆိုတာပေါ့နော် one sector တစ်ခုပြီးမှပြန်ရတာရှိတယ်လို့ဒီ Saturday Sunday ပိတ်လေကျွန်မပြန်တက်ပါတယ် Friday ပေါ့နော် Friday ည6:00နာရီကနေပြန်တယ်မနေ့ဟို2:00နာရီ3:00နာရီရောက်တယ်ဆိုမနေ့အရာထားတော့ကြည့်လိုက်ရင်ဝင်လာမစဲတဖွဲပွဲတွေကပြည်နေပါတော့အိမ်မှာအဲ့ဒါမျိုးလေးတွေရှိတယ်သူတို့ရဲ့လိုအပ်ချက်ကိုကြည့်ပြီးတော့လာပါပို့ပြီးတော့လိုအပ်တဲ့နေရာကိုကျမဟိုတိုင်းဒီဘဝမချဘဲနဲ့ emergency need ကိုတော့ကျမအရင်ထိတွေ့လိုက်တယ်ဒီရွာဥပမာတော့တချို့ဆိုရင်ကျမတို့မဲမပေးခဲ့တဲ့လီစုခေါ်မှာပေါ့သူတို့တော့မပုံနေမရအောင်ဆိုကျမတို့မဲမပေးပြီမဲ့ကျမရဲ့မဲဆန္ဒနေတဲ့မှာရှိတဲ့အတွက်ကျမသူတို့လည်းအရေးတည်ယူပဲလုတ်ပေးတာ၄လေဒါလီငါခောက်ကိုအဲ့အေရီယာသွားတာပေါ့တက်တော်ခက်သွားတယ်အဲ့ဒီသွားရင်ကားအမြင့်မှရတယ်အမြင့်ကိုလမ်းတစ်ပိုင်းထားပြီးသွားရတဲ့အေရီယာကိုကျွန်မအရင်ဆုံးသွားခဲ့တယ်အဲ့ဒါလေးကိုခက်ပေါ့နော်အဲ့လိုလေးနေတော့ချစ်ချစ်တွေ့တော့ရှိပါတယ်ဒါရွာလိုက်ကိုလေဟ
ုတ်အဲ့တော့အဲ့လိုမျိုးဒီပြည်သူတွေနဲ့ထိတွေ့တဲ့အခါမှာသူတို့အနေနဲ့ဟိုအလိုအဆုံးအခက်ခဲတွေကဘာလို့တိရှိခဲ့ရလဲရှင
်အဲ့ဒီဟာကအဓိကကတော့ဘယ်လိုပြောမလဲလမ်းပေါ့နော်လမ်းလေးပါတာပေါ့နော်အခုကျွန်မကိုယ်တိုင်သွားရတာခက်တာ哦ဆိုတော့လမ်းပါလေနောက်နည်းနည်းလေးဟိုပါပေါ့ကြီးလာတဲ့ပြဿနာကပြေရသိန်းနာတွေပေါ့နော်ခေရသိန်းနာညရသိန်းနာတွေပါသွားတာပေါ့တရားပါမှာပေါ့ဒါသူ့ convenient မဖြစ်တာလေဆိုတော့အဲ့ဒါလေးကိုတော့သုံးခုကတော့ကြီးမားတာပေါ့
ဒီပြားပြင်းနယ်လိုက်ကောမျိုးပေါ့နော်ပြားပြင်းနယ်ဆိုလို့ရှိရင်ဟိုငင်းချတဲ့နယ်မြေလို့ပြောဖို့ခက်သေးတယ်ဘာလို့ဆိုဟို KNBP တို့ဘာလို့ねဒီငင်းချရေးလက်မှတ်ထိုးတဲ့ကိစ္စတွေရလဲအခုရက်ထိဆက်ပြီးတော့အစိုးရနဲ့ညှိနှိုင်းနေတော့မဲ့အခြေအနေပေါ့လीဆိုတော့ဒီဒေတာမှာဒီဖွံ့ဖြိုးတိုးတက်ရေးကအင်မတန်လိုအပ်နေရနေတယ်လို့လည်းနားလည်ပါတယ်ဆိုတော့အဲ့ဒီဒေတာဖွံ့ဖြိုးတိုးတက်ရေးကိစ္စရင်းနဲ့ပတ်သက်လို့ရောအလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဘယ်လိုမျိုးစ조사နိုင်လဲဆွမ်းဆောင်လို့ရနိုင်လဲရှင
့်ဟာကျွန်တော်တို့ဒီဟိုတခြားတိုင်းနဲ့ပြည်နယ်ခက်တော့နည်းနည်းတော့ငင်းချမ်းနယ်တော့ခွာမှာပေါ့အပြက်ခတ်တော့မရှိဘူးရှင့်သို့တော်လေကျွန်တော်တို့ပြည်ဒီဖွံ့ဖြိုးရေးလုပ်ငန်းတွေမှာဟိုလှုပ်ဖို့ဆိုရင်ဒါတေးသေးရနေကြီးကြီးဆိုရင်သေးတဲ့ဟာဆိုဥပမာဗဟုပြုလူမှုဗဟုပြုတဲ့စီမံကိန်းတွေမှာ site selection တွေကိုကျွန်တော်တို့ပြည်သူတွေရွေးခိုင်းတာသူတို့ committee ဖွဲ့ခိုင်းတယ်သူတို့ရွေးခိုင်းတယ်အဲ့မှာအခက်အခဲရှိတယ်ဘာလို့လဲဆိုရင်ဒီ KMPP area ဖြစ်တဲ့အခါကျတော့သူတို့ရွေးချင်ပေမဲ့လို့ဒီ KMPP ကသဘောမတူဘူးဆိုတာမျိုးတွေလည်းကျွန်တော်တို့ feedback ကြားရတာပေါ့နော
်ဘယ်လိုမျိုးကိစ္စမျိုးတွေလို့ပြောလို့ရမလဲ
ဥပမာလမ်းလုံမယ်ပေါ့လမ်းလုံမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတိတ်အမောက်လည်းမကြည့်ပါဘူးဒါပေမဲ့လမ်းကြီးတော့မဟုတ်ဘူးဒါပေမဲ့အရင်ကအရန်ခက်ခဲတယ်ကျွန်တော်တို့ဒီ process ဆိုရင်ရတော့ခေါ်ခပ်ပြတ်သွားမယ်ဆိုရင်ကျွန်မကိုယ်တိုင် COE စဉ်တော့သွားရတာကတန်တော်မျိုးနေတန်တော်မှကရင်ပြည်နေတဏ္ဍာမကျူစုပါဤဆိုတာကိုဖြည့်ပြီးမှတဝိုက်ကြီးမှပြန်ဝင်ရတာလမ်းတိတ်ခက်ခဲတဲ့ပုံစံပေါ့နော်ဆိုအဲ့လိုပဲလမ်းကြီးရောလမ်းသေးတွေရောဒါနည်းနည်းခက်ခဲတယ်လမ်းအသေးလေးတွေဒီလိုအပ်ချက်ကိုလူတို့ကရွေးပိုင်ခွင့်ပေးတယ်လုတ်ပိုင်ခွင့်တို့ရဲ့ decision maker အနေနဲ့ပေးတဲ့လုပ်ငန်းတွေမှာလည်းတို့မှာနည်းနည်းအနှောက်အယှက်ရှိတယ်လုံးလုံးမရတာရှိတယ
်အနှောက်အယှက်ဆိုတာ
အနှောက်အယှက်ဆိုတာ KMPP ကသဘောမတူဘူးသဘောတူတယ်လူတို့တွေမှဒါပေမဲ့ဒီပတ်စံငါတို့လက်ထက်အငါတို့လုပ်မယ်ဆိုတော့နည်းနည်းတော့ဒီ CDD project အနေနဲ့လေ out of procedure ဖြစ်တဲ့ခါကျတော့နည်းနည်းလုံးလုံးမရတဲ့အတွက်လူတို့မှာခွင့်ရနာတာပေါ့ဒါအခုရှိတယ်နောက်တစ်ခုကနည်းနည်းကြီးကလေးပြောရမယ်ဆိုရင်ကျွန်တော်တို့ဒီ border trade ပေါ့နော်နိုင်ငံတစ်ခုနဲ့တစ်ခုကူးပြီးတော့မှဟိုကူတန်းကုန်ကူတန်းရောင်းဝယ်ရေးတွေဆက်ဆံရေးတွေလုပ်ရမယ်ဆိုရင်တရားတို့ဘာလို့လမ်းအရေးကြီးတယ်BP73 ဆိုရင်ဒါ border point နေမှာ73ကတော့အခုကျွန်တော်တို့ဖွင့်နေဖွင့်ပြီးတော့ကျွန်တော်တို့ဒီမဲဟောင်ဆောင်နဲ့ဒီထိုင်းနဲ့ကိုကျွန်တော်တို့ညီအမနိုင်ငံဆိုပြီးတော့မှလုပ်တယ်အဲ့မှာထိုက်တဲ့တလောက်တော့ဒါကျွန်တော်တို့ tourist ပဲပြောမလားအဲ့လိုမျိုးနဲ့တော့ဝ ဝင်ငွေတော့နည်းနည်းရတာပေါ့နော်အဲ့ဒါနည်းနည်းဝေးတယ်ဆိုပွိုင်း9ပေါ့နော် BB 9မှာကြတော့နီးတယ်တမတရားကတော့ဒီဟိုပေါ့နော်လောက်ရတဲ့ဟာကြီးတယ်အဲ့တော့ကျမတို့ကပြည်တော်စုဘတ်ဂျက်တောင်းတော့လည်းရတယ်ဆိုတို့တော့လေခင် BB ကတားတယ်ဒီလက်မမထိုးခင်ကိုသူတို့ဟိုဘာမှမလုပ်ပါနဲ့အိုးလက်မထိုးပြီးမှလုပ်ပါဆိုတော့သူတို့က agreement ရထားပါလေဆိုတော့ကျမတို့ဒီတရားအစိုးရပေါ့နော်
လက်မှတ်ထိုးရဲဆိုတော့ NCA ကိုပြ
ောတာ
NCA ရဲ့ဘာတို့
အဲ့ဒါထိုးရတယ
်လက်မှတ်ထိုးပြီးတော့မှလုပ်ပါဆို
တော့အဲ့ဒါလုပ်မှာတို့ agreement ယူထားတာပေါ့နော်ဒီ final decision မချခင်လက်မှတ်မထိုးခင်ဘာမှမလုပ်ပါဘူးလို့ဆို agreement ရထားတယ်ပြောလို့ကျွန်တော်တို့ဒီတရားပြည်နယ်အစိုးရကတော့နောက်ဆုတ်ပေးလိုက်ပါတယ်ရလာတဲ့ budget လည်းကျွန်တော်တို့ပြည်တော်စုပြန် add လိုက်ရတာပေါ့နော်အဲ့ဒါဆိုရင်ကျွန်တော်တို့တော့နည်းနည်းနားတယ်လို့တော့တွေ့တယ
်ဒီသူတွေဘက်က
ဒီသူဘက်ကကြည့်တော့နားတယ်ရှင်ဒူဒူအနေနဲ့တော့ဆုံးဆုံးရတာအခွင့်အရေးဆုံးဆုံးတယ် development အတွက်ဖွံ့ဖြိုးရေးအတွက်နဲ့နာလေလူတော့ကျွန်တော်မြင်နေဆို
ဆိုအခုပြောပုံရဆိုလို့ရှိရင်တော့ဒီကြားပြည်နယ်ထဲမှာဒီဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကစိတ်ခေါ်မှုကဒီပြဿနာဖြစ်နေတာပေါ့
ဟုတ်ကဲ့ဒါလေးရှိတယ်လို့ကျမတို့ natural resource လည်းပြဿနာနော် natural resource ကကျမတို့မှာ mainly ရတော့ပါရှိလေဆို hydropower ပေါ့နော် hydropower ကလည်းကျမတို့ဇီယာထွက်ပြီးတော့ဘီထုတ်တဲ့ area ဖြစ်ရတာနဲ့တောင်မှမရဘူးပေါ့ဒါ60အခုဆိုရင်တော့70ကျော်လာပြီဒီနှစ်နှစ်အမှပေါ့နော်70ကျော်လာပြီလို့တော့ပြောတယ်ရှင်နောက်ပိုင်းဒီတနည်းနည်းထမတော့ဒီ coverage ရမယ်လို့တော့ပြောတယ်နောက်ကျွန်တော်တို့တွားလိုက်တဲ့ဒီ R ပေါ့နော်ဒီ power ကြီးကလည်းတော် national grid နဲ့ဖြစ်လောက်တာကိုအဲ့ဒါကြောင့်တော့ကျွန်တော်တို့ရဲ့ခွဲဝေမှုကကျွန်တော်တို့က decide လုပ်ရတာမဟုတ်ဘူးဆိုဒါလည်းဟို federalism ကိုပဲကျမတို့ဥတိုင်းတာပေါ့နော်ဒါ peace နဲ့လည်းနှွေးရတာပေါ့ natural resource နောက်တစ်ခုကတက်တော်တက်တော်ကလည်းကျမတို့ကရန်စင်ပြေတယ်စင်ပြေတယ်ရန်ထေးခဲ့တာအခုကြည့်ရင်ကျမတို့ border ပေါ့နော် BB point 73ဆိုရင်ဒီဗမာပြည်ဖက်ကျမတို့ကြားပြည်မှာဆိုပူလိုက်တာဟုတ်တခါလေအဲ့ဒီ area မှာဆိုရင်နှွေးရသည်ဆိုရင်မကွင်းနဲ့ရန်နံချောင်းတက်ပူတယ
်တက်တော်တွေမရှိတော့
လို့မရှိတော့လို့ဂရုံးဖြစ်နေပြီဆိုအဲ့လိုမျိုးကကျွန်တော်ဆုံဆုံးခဲ့တာပေါ့နောက်တစ်ခုကြတော့တတ်တုဒီတတ်တုဘလို့ထုတ်မယ်ဘလို့ခွဲဝေယူမယ်ဆိုတာပွင့်လေးမြန်တာမှုမရှိဘူးဒါကြပြီနှစ်ပေါင်းနေအဒီဂိတ်နဲ့ဒီဂိတ်နဲ့ဆယ်စုနှစ်တည်းအများကြီးအဲ့ဒါကိုခုတထိကူမရှိသေးဘူ
းခုနပြောတဲ့ဒီပြဿနာတွေပေါ့နော်ဒီတဘာဝအရင်းမြစ်တွေတဘာဝတရားစာတာတွေကနေရတဲ့အကျိုးမြတ်တွေကိုဒေသခံတွေကခံစားလို့မရဘူးနောက်တစ်ခါဆော့ဆော့ပြောတဲ့ဒီလိုပြဿနာတွေကိုလွတ်တော်မှာရောဒီဟာတွေကိုအပြည့်လဲနိုင်အောင်လို့လွတ်တော်လမ်းကြောင်းကနေတဆင်အောင်ဘယ်လိုလုပ်လို့ရမယ်လို့ချ
င်အဲ့ဒါကဒါအခုကတော့ကျွန်တော်တို့ဒီ EITI ကပထမအစီရင်ခံစားပေါ့နော်နောက်ဒုတိယလည်းလုပ်တော့မယ်လို့ပြောတယ်ဒီကြားထဲမှာတော့ဒါဟိုပေါ့နော်ဒါတန်စာရဆိုတာအကုန်ပါတာကိုဆိုရင်ကျွန်တော်တို့မေးကြတာတွေတော့ရှိပါလိမ့်ရှင် question တွေအများကြီးပဲ
နောက်ဆုံးအနေနဲ့မေးချင်တာတော့ပေါ့နော်အခုဒီဒေါ်ခင်စီသူရဲ့ကိုယ့်ရဲ့ဘဲဆန္ဒနဲ့ Loyal Community နယ်ထဲမှာအရေးတကြီးပေါ့ဒီပြည်သူတွေအတွက်ကိုလိုအပ်နေတဲ့အရေးတကြီးတိုးတက်ဖွံ့ဖြိုးရေးအတွက်ကိုလုပ်ဖို့လိုအပ်နေတဲ့ဆိုရယ်ကိစ္စတွေကဘာလို့ပြောလို့ရလဲဘာအရင်ဟာတွေရောဖြည့်ရှင်းနိုင်အောင်ဘယ်လိုလုပ်လို့ရမလဲချက
်အဓိကအခုချိန်မှာတော့ရည်ပေါ့ထိမ့်သိမ်းစောင့်ရှောက်မှုဒီ water resource တွေကမရှိဘူးစနစ်တကျဘူဟာရမရှိဘူးလက်တွေလောက်တာမရှိတဲ့ရည်ခန်းနဲ့သဘာဝအရလည်းပူနွေးတယ်အဲ့ဒီညူတော့လည်းဝင်တယ်ဆိုတော့ရည်ကအရန်ခက်ခဲတယ်အခုကျွန်တော်တို့ရုပ်ရှင်နဲ့ကြည့်ရတယ် water water လို့ on နေတဲ့စကားလေးကြည့်နေရတယ်လို့ရဲအဲ့လိုဖြစ်နေတဲ့အခါကျတော့ကျွန်မတွားရင်နေမရောက်သေးဘူးဆောင်းရောက်ပြီအခုဆောင်းဆက်ရောက်ပြီရေပြဿနာပြောတယ်ဒါကြောင့်ကျွန်မအဲ့ဒါကို focus လုပ်ပြီးတော့ resource ကို each plan လုပ်ပါဆိုပြီးတော့ကျွန်တော်တို့ local government ဝန်ကြီးချုပ်ကလည်းကျွန်မလူစုတွဲဆောင်ပွဲမှာကျွန်တော်တို့ပြည်သူ့လွတ်တော်ကိုယ်စားလှယ်အနေနဲ့လည်းကျွန်မတင်ပြထားတယ်လို့ world bank ကလူလည်းကျွန်မတင်ပြထားပေါ့
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြည့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဟု
တ်ကဲ့ဟုတ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်ပေးနေကြမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်ပေးလိုက်တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကိုတော်တော်ရှင်တို့အီးမေးလ်ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့0932383555လေးကိုခေါ်ဆိုနိုင်ပါတယ်။ VOA American အတိုင်းရဲ့တင်းငွေနဲ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ23ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီထိအစီအစဉ်တွေကိုတော့ line to meter 19 25 30နဲ့အပြင် line meter 190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍကိုတင်ဆက်သွားဖို့ရှိပါတယ်။ခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။အဂတိလိုက်စာမှုတကယ်တိုက်ဖြတ်နိုင်တော့မလားဆိုတဲ့ကောင်းစင်တဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီရက်ဇန်နဝါရီ19ရက်နေ့ကအစိုးရဟာအဂတိလိုက်စာမှုတိုက်ဖြတ်ရေးဥပဒေကိုစရုပ်ထအကျင့်ပြင်ဆင်သည့်ဥပဒေကြမ်းကိုအများပြည်သူသိရှိလေ့လာအကြံပြုနိုင်မှုထုတ်ပြန်ပေးလိုက်ပါတယ်။သိမကြသေးခင်နိုဝင်ဘာ23ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်ဟာအငြိမ်းစားဗိုလ်ချုပ်ဦးအောင်ကြည်ဦးဆောင်တဲ့အဂတိလိုက်စာမှုတိုက်ဖြတ်ရေးကော်မရှင်အစ်စ်ကိုဖွဲ့စည်းတာဝန်ပေးလိုက်ပြီးနောက်ပိုင်းအခုဥပဒေပြင်ဆင်မှုမူကြမ်းထုတ်ပြန်လိုက်တာပါ။ပြောရရင်မြန်မာနိုင်ငံမှာအဂတိလိုက်စာမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းပြီးတဲ့အချိန်ဥပဒေပါပြဋ္ဌာန်းချက်အတိုင်းအဂတိလိုက်စာမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့စည်းခဲ့ပြီးတာ၄နှစ်ခွဲကျော်ကြာလာတဲ့အတိုင်းသိပြီးအလုံးမဖြစ်တာအဂတိလိုက်စာမှုတွေဖြစ်မြဲတိုင်းဖြစ်နေတာနဲ့ပတ်သက်လို့နိုင်ငံရေးသမားတွေရောပြည်သူတွေကပါစိတ်ပြက်လက်ပြက်ဖြစ်နေတာအတော်ကြာပါပြီအခုဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်အရင်ကော်မရှင်ဟောင်းနေရာမှာကော်မရှင်အစ်စ်ကိုအစားထိုးလိုက်တဲ့အပြင်ဥပဒေကိုပါပြင်ဆင်တော့မှာမို့မြန်မာနိုင်ငံရဲ့အဂတိလိုက်စာမှုတိုက်ဖြတ်ရေးထိထိရောက်ဖြစ်လာတော့မှာလားဆိုပြီးမျှော်လင့်စရာတွေရှိလာပါတယ်ကူရပါအဲ့ဒီအကြောင်းလေးလာသုံးသပ်တင်ပြသွားပါမယ်
။အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ပေးခံရတဲ့ဝင်းကြီးဟောင်းဦးအောင်ကြည်ဟာကိုကျင့်တရားအရအရင်ဆရာနာရှင်ခေတ်စစ်ဘုတ်ချုပ်တွေထဲမှာကိုကျင့်တိတ်ခါကောင်းမွန်သူဆိုပြီးရှာရှာပါပါချီးကျူးခံရတဲ့ပုံကူတယောက်လည်းဖြစ်ပါတယ်။ကော်မရှင်ဥက္ကဋ္ဌအဖြစ်ခန့်အပ်ခံရပြီးသတင်းမီဒီယာတွေကိုဖြေကြားတဲ့သူ့ရဲ့အင်တာဗျူးတွေကိုကြည့်ရင်သူဟာအာဂရိလိုက်စားမှုတိုက်ဖြတ်ရေးပြဿနာကိုနားလည်တဲ့သူတကယ်ပဲတိုက်ဖြက်မယ်လို့တန်ဋိဌာန်ချထားသူဖြစ်တယ်ဆိုတာမြင်တွေ့ကြရမှာပါမီဒီယာတွေကိုဖြေကြားချက်အရဥအောင်ကြည်ကအာဂရိလိုက်စားမှုပြဿနာဆိုတာဟာလူပေါင်းတောင်းချီတိမ့်ချီပတ်သက်နေတဲ့လက်ပေးလက်ယူမှုတည်တည်မှွမှွလေးတွေကြီးပဲမဟုတ်တဲ့အကြောင်းတကယ်အရေးကြီးတာက Grand Corruption လို့ခေါ်တဲ့နိုင်ငံတကာနိုင်ငံရဲ့အရေးအမြစ်ကြီးတွေဆုံးရှုံးတဲ့ကိစ္စတန်အစာတွေဆုံးရှုံးနေတဲ့ကိစ္စဖြစ်ကြောင်းဒီလိုအာဂရိလိုက်စားမှုကြီးတွေထဲမှာ institution ကြီးတွေပါဝင်ပတ်သက်မှုရှိနေတဲ့ကြောင်းဒီလိုကိစ္စမျိုးကိုကင်တွယ်ရမှာဖြစ်ကြောင်းပြောပါတယ်။လက်ရှိအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေဟာတိုင်ကြားသူရှိမှကင်တွယ်ရတဲ့ကိစ္စဖြစ်တာကြောင့်ဒါကိုဥပဒေမှောက်ကိုပြင်ဖို့လိုတဲ့အကြောင်းဥပဒေမပြင်ရင်အာဂရိလိုက်စားတယ်လို့ဘလောက်နာမည်ထွက်ထွက်ကော်မရှင်ကဘာမှမလုပ်နိုင်တဲ့အကြောင်းလက်ရှိအာဂရိလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်မှာအောက်ခြေကဝန်ထမ်းတွေလောက်ကိုပဲထောင်ချတာအပြစ်ပေးအရေးယူတာမျိုးတွေ့နေရလို့မထီရောက်ကြောင်းပြောပါတယ်သူ့အနေနဲ့တာဝန်ထမ်းဆောင်ရတဲ့အခါအချက်၃ချက်ကိုဦးစားပေးလုပ်ကင်သွားမှဖြစ်ကြောင်းပထမကတော့လက်ရှိကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတဲ့ပုံမှန်အာဂတိလိုက်စားမှုမျိုးမဖြစ်ပေါ်အောင်တားဆီးကာကွယ်တာဖြစ်ကြောင်းဒုတိယကတော့ Grand Corruption လို့အကြီးစားမျိုးကင်တွယ်တာငွေကြေးခွာချမှုမျိုးကိုဖော်ထုတ်တာဖြစ်ကြောင်းတတိယကတော့တမျိုးသားလုံးကိုအရှက်ရစေတဲ့ CPI index မှာနှိမ့်ကျနေပြီးနိုင်ငံမျက်နှာပြက်နေရတဲ့ကိစ္စဖြေရှင်းရမှာဖြစ်ကြောင်းပြောဆိုပါရစေ
။ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးရဲ့ပြောဆိုချက်မှာလက်ရှိ၃ချိန်ပြင်ဆင်ထားပြီးဖြစ်တဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအလုံးမဖြစ်ဘူးဆိုတဲ့အချက်ပါပါတယ်။ အခုစရုပ်ထားခြင်းပြင်ဆင်မဲ့မူကြမ်းမှာရောဘလို့အချက်လက်တွေပါတယ်ဒါအာရီလိုက်စာမှုတိုက်ဖြစ်ရေးအတွက်တကယ်အလုပ်ဖြစ်မဲ့အချက်တွေလားဆိုတာအရင်စမ်းစစ်ကြည့်ဖို့လိုပါတယ်ငကိုမူလာအာရီလိုက်စာမှုတိုက်ဖြစ်ရေးဥပဒေကို2013ခုနှစ်ဩဂုတ်လ9ရက်နေ့ကပြဋ္ဌာန်းခဲ့တာဖြစ်ပြီးပုံမှန်83ခုပါဝင်ပါတယ်၄နှစ်ကျော်အတွင်းအချက်နည်းနည်းပပလောက်ကို3ချိန်ပြင်ဆင်ပေးခဲ့ပြီးဖြစ်ပါတယ်အခု4ချိန်မြောက်မှာတော့အချက်ပေါင်း21ချက်အထိပြင်ဆင်ဖို့ရထားတာတွေ့ရပါတယ်
အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ16ပုံမှခွဲဂါကြီးအခုလိုအစားထိုးပြင်ဆင်ဖို့ရထားတာတွေ့ရပါတယ်။ဂါကြီးအာဂရီလိုက်စားမှုမျိုးကိုစုံစမ်းစစ်ဆေးဖော်ထုတ်ရန်ကိစ္စနှင့်ဆက်လင်း၍တိုင်ကြားချက်သို့မဟုတ်ရရှိသည့်သတင်းအရလိုအပ်ပါကကြိုတင်ထောင်လန်းစုံစမ်းစေခြင်းစုံစမ်းစစ်ဆေးရေးအဖွဲ့နှင့်ပဏာမစစ်ဆေးရေးအဖွဲ့တို့အားစုံစမ်းစစ်ဆေးစေပြီးတွေ့ရှိချက်အစဉ်ခံစားကိုတင်ပြစေခြင်းဆိုပြီးဖြစ်ပါတယ်။ဒီအချက်ဟာငကိုမူလဥပဒေပါပြဋ္ဌာန်းချက်နဲ့အတော်လေးကိုခြားနာပါတယ်။ငကိုပြဋ္ဌာန်းချက်မှာတိုင်တဲ့သူရှိမှတိုင်လာမှကော်မရှင်ကအလုပ်လုပ်လို့ရနိုင်တာမျိုးပါ။အခုဥပဒေချမ်းမှာတော့သတင်းရတဲ့ဆိုယုံနဲ့တင်ကြိုတင်ထောင်လန်းစုံစမ်းနိုင်တာမို့အာဂရီလိုက်စားမှုတိုက်ဖြတ်ရေးမှာအတော်လေးထိရောက်လာနိုင်ပါတယ်။ဒါတွေမကသေးပါဘူး။ပုံမှန်ဆက်ကွန်ဇာမြင့်စွဲမှာလဲအာဂရီလိုက်စားမှုရှိကြောင်းကြော်စောသတင်းတရရက်ကိုကော်မရှင်သည်သတင်းပေးပို့ချက်အဖြစ်သတ်မှတ်နိုင်သည်ဆိုပြီးထည့်သွင်းဖို့ရထားပါတယ်။ဒီအချက်ဟာအာဂရီလိုက်စားမှုကိုတိုက်ဖြတ်ရမှာအတော်လေးကိုထိရောက်နိုင်ပါတယ်။ပုံမှန်လစာဝင်ငွေပဲရှိတဲ့နိုင်ငံဝန်ထမ်းတယောက်သူရတဲ့လစာနဲ့မလျော်ညီတဲ့ပိုင်ဆိုင်မှုတွေရင်းနှီးမြှုပ်နှံမှုတွေရှိလာပြီးဆိုကော်မရှင်ကစပြီးထောင်လန်းစုံစမ်းနိုင်ပြီဆိုတဲ့သဘောပါ။နောက်ထပ်အရေးကြီးတဲ့အချက်ကပုံမှန59ပြင်ဆင်ချက်ပါ59မြည်သူမဆိုးခိုင်လုံသောအကြောင်းမရှိဘဲပုဂ္ဂိုလ်တဦးတယောက်အားနစ်နာရန်သို့မဟုတ်ဂုံတည်ပြက်စင်ရန်ရည်ရွယ်၍ဤဥပဒေပါပြစ်မှုတစ်ခုခုကိုကျူးလွန်သည်ဟုသော၎င်းအာဂရီလိုက်စားမှုဖြင့်ကျွဲဝချမ်းသာလာသည်ဟုသော၎င်းမမှန်မကန်သတင်းပေးပို့ခြင်းတိုင်တန်းခြင်းပြုကြောင်းပြစ်မှုထင်ရှားစီရင်ခြင်းခံရလျင်ထိုသူကို6လထက်မပိုသောထောင်ဒဏ်ချမှတ်ရမည်အပြင်ငွေဒဏ်လည်းချမှတ်နိုင်သည်ဆိုပြီးဖြစ်ပါတယ်။ငကုဥပဒေမှာမမှန်မကန်တိုင်ယုံနဲ့ထောင်ဒဏ်5နှစ်အထိချနိုင်တာမို့ပြည်သူတွေမတိုင်ရဲအောင်လှုပ်ထားတဲ့သဘောမျိုးဖြစ်နေပြီးအခုလိုပြစ်ဒဏ် short ချပြင်ဆင်လိုက်ခြင်းအပြင်ပြည်သူတွေရဲရဲဝံ့ဝံ့တိုင်လာကြအောင်လမ်းဖွင့်ပေးသလိုဖြစ်စေပါတယ်။ဒါပြင်ပုံမှန်36ခါခွေပြင်ဆင်ချက်မှာကော်မရှင်ဟာပြည်ထောင်စုအစိုးရအဖွဲ့ရဲ့သဘောတူညီချက်နဲ့ရုံးခွဲတွေဖွဲ့စည်းခွင့်ပေးထားတဲ့အတွက်အာဂရီလိုက်စားမှုတိုက်ဖြတ်တာကိုတနိုင်ငံလုံးအတိုင်းအတာနဲ့ကြဲကြဲပြန့်ပြန့်ဆောင်ရွက်နိုင်မဲ့သဘောတွေ့မြင်ကြရပါတယ်
။ပြင်ဆင်မဲ့ဥပဒေချမ်းထဲမှာစောစောကတင်ပြခဲ့တဲ့အချက်တွေအပြင်အာဂရီလိုက်စားမှုလုပ်တဲ့အစိုးရတာဝန်ရှိသူတွေတင်မကနိုင်ငံတကာမှာလိုကုမ္ပဏီနဲ့ပုဂ္ဂလိကတွေကိုပါအရေးယူနိုင်မဲ့အချက်တွေလည်းပါဝင်ပါတယ်။ဒါအပြင်တင်တာလိုကိစ္စမျိုးမှာမမှန်မကန်လုပ်ပြီးအစိုးရငွေကြေးဘဏ္ဍာထိခိုက်နှိမ့်နှံမှုတွေအတွက်အရေးယူနိုင်တဲ့ပြင်ဆင်ချက်မျိုးလဲထည့်သွင်းထားပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အခုဥပဒေကြမ်းရဲ့အဓိကအချက်တွေကိုပြဋ္ဌာန်းနိုင်ခဲ့ရင်ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးအနေနဲ့ Grand Correction လို့အကြီးစားအမှုတွေကင်တွယ်တာငွေကြေးခဝါချမှုမျိုးဖော်ထုတ်တာလုပ်နိုင်မှာဖြစ်ပြီးတမျိုးသားလုံးကိုအရှက်ရစေတဲ့ Transparency International အဖွဲ့ကနှစ်စဉ်ထုတ်ပြန်တဲ့ CPI Index မှာနှိပ်ကျနေလို့နိုင်ငံမျက်နှာပြည့်နေရတဲ့ကိစ္စကိုလည်းဖြေရှင်းနိုင်ပွဲရှိနေပါကြောင်းတင်ပြလိုက်ရပါတယ
်။တင်းစာဆရာဦးစီသူအောင်မြင်ရဲ့ပြည်ရင်သုံးသပ်ချက်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA ကနေတင်းငွေတွေနဲ့ညာဘက်အစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီတစ်ပတ်မြန်မာပြည်မှပေးစာများအစည်းအဝေးမှာတော့ပြီးခဲ့တဲ့ရက်ပိုင်းလေးကပဲဆုံးမသွားတဲ့ Ireland ကနာမည်ကြီး Cranberries Rock ဂီတအဖွဲ့ရဲ့ပင်နိုင်အဆိုရှင် Dolores O'Riordan အတွက်အမတ်ရအစည်းအဝေးလေးကိုတင်ဆက်ပေးပါမယ်။မအေးတန်တာကျော်ကတင်ဆက်ထားပါတယ်ရှင်။
တွေအိမ်မက်တွေအများကြီးနဲ့ Dolores O'Riordan တယောက်ဇန်နဝါရီလ15ရက်နေ့မှာပဲအသက်ငယ်ငယ်နဲ့သူ့ရဲ့အိမ်မက်တွေကိုကြောခိုင်းသွားခဲ့ပါတယ် Dreams အိမ်မက်များဆိုတဲ့သချင်းနဲ့ပထမအဆုံးနိုင်ငံတကာဂီတစာမျက်နှာကိုအခြေချလာတဲ့ Dolores O'Riordan ဟာအိုင်ယာလန်နိုင်ငံက The Cranberries အဖွဲ့ရဲ့ပင်တိုင်အဆိုရှင်ဖြစ်ပြီးတော့ကြားထဲမှာခဏအဖွဲ့ကွဲသွားပေမဲ့လေအခုထိ The Cranberries အဖွဲ့နဲ့ရှိနေတော့သချင်းတွေတည်ဆိုနေကြတော့မှဆုံးမသွားတဲ့နေ့တုန်းကလေတချင်းအတန်သွင်းဖို့အတွက်အိုင်ယာလန်ကနေပြီးလန်ဒန်မြို့လိုကိုရောက်နေတာဖြစ်ပြီးတော့မိတ်ဆွေတငယ်ချင်းတွေနဲ့နောက်ပိုင်းမှာတွေ့ဆုံဖို့ဖုန်းဆက်ပြီးတော့ချိန်ဆထားခဲ့ပါတယ်အမလို့သူတဲခုနေတဲ့ဟိုတယ်ကမ်းမှာသူသေဆုံးနေတယ်ဆိုတဲ့သတင်းကိုမိသားစုဝင်တွေအပေါင်းအသင်းတွေတော်တော်ကိုတုံ့လှုပ်သွားကြရတာပါ။အိုင်ရစ်တချင်းငယ်လေးလိုတင်စားခေါ်ရတဲ့ Dolores ဟာဖြောပြပွဲတွေမှာသူ့ရဲ့ဂီတရတာကိုပြည့်သက်တွေကိုအပြည့်ဝပေးခဲ့တယ်လို့အဲလိုမျိုးနှစ်ပေါင်းများစွာမပြောင်းမလဲရှိနေခဲ့ပါတယ်လို့ဒေးထုတ်လို့သူတယောက်ကပြောပါတယ်ဆုံးသွားကြောင်သူတို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကကြေညာချက်အတူလေးနဲ့အသိပေးခဲ့ပါတယ်။သူ့ရဲ့ D1 အဖွဲ့သားတွေဖြစ်တဲ့ Noel နဲ့ Mike Hogan, Fager, Lola တို့ကတော့ကျွန်တော်တို့တငယ်ချင်း Dolores ဆုံးသွားလို့အထူးကိုစိတ်ထိတ်လိုက်ချေခွဲရပါတယ်။သူဟာတကယ်ကိုထူးခြားတဲ့ပါရမီရှင်မ1989ခုနှစ် D1 ဖွဲ့ဆောက်ဖွဲ့ဖြစ်တဲ့အချိန်ကနေပြီးတော့အခုထိသူ့ဘဝရဲ့ဒီစိတ်ဒီဒေတာဖြစ်နေကျွန်တော်တို့ရှိခွင့်ရတာအတွက်အထူးဝမ်းသာကုန်ယူပါတယ်။တကယ်အမှုပညာကျယ်တဝန်းကိုဆုံးရှုံးလိုက်ရပါပြီလို့ရေးထားပါတယ်။2019ခုနှစ်တုန်းကတော့သူ့ရဲ့ကျန်းမာရေးကြောင့်ဖျော်ဖြေရေးခီးတွေကိုဖျက်ခဲ့ရတာရှိပါတယ်။2014တုန်းကလည်းသူကစိတ်ဓာတ်အတက်အကျမြန်တဲ့ bipolar ရောဂါဖြစ်နေသူလို့ဆရာဝန်ကစစ်ဆေးတွေ့ရှိခဲ့ပါတယ်။သူဆုံးမအချိန်မှာတော့တေဆုံးမှုကသွေးရသားရတေဆုံးမှုပဲလို့ရဲကပြောပေမဲ့လည်းတေဆုံးရတဲ့အကြောင်းရင်းကိုတော့မထုတ်ပြန်ပါဘူး။ Ireland သမ္မတ Michael Higgins ကသူဆုံးမသွားရမှုဟာ Ireland နိုင်ငံရဲ့တေးဂီတာနဲ့ဂီတနဲ့ပဲအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးတည်းရဲ့လို့ပြောသွားခဲ့ပါတယ်ခရမ်းမှာမွေးဖွားတဲ့ Dolores O'Riordan ဟာအသက်7နှစ်သမီးလေးကတချင်းတွေကိုကိုယ်တိုင်ရေးဆက်နေတာပါသူက The Cranberry Saw Us ဆိုတဲ့အဖွဲ့ကနေပြီးတော့အမျိုးသမီးအဆိုရှင်ရွေးချယ်တော့ဝင်ပြိုင်အနိုင်ရပြီးတော့အဲ့အဖွဲ့ရဲ့အမျိုးသမီးအဆိုတော်ဖြစ်ခဲ့ပါတယ်အဲ့အဖွဲ့လေးကနောက်ပိုင်းမှာတော့ကဘာကျော်သွားတဲ့ The Cranberry ဆိုဖွဲ့ဖြစ်သွားတာပါသူတို့အဖွဲ့ဆောက်ဖွဲ့တုန်းက1990သူတို့အဖွဲ့ရဲ့ပထမဆုံးတေးတက်ပြန် Everybody else is doing itSo why can't we ဆိုတဲ့ဒေးတပြားထွက်လာတော့1966ခုနှစ်ဖြစ်ပါတယ်။အဲ့ဒီဒေးတပြားတွေကတချင်းတွေဖြစ်တဲ့ Dreams တို့ Linga တို့က1993ခုနှစ်အစပိုင်းမှာနေရာတိုင်းမှာကြားရတဲ့တချင်းတွေဖြစ်ပြီးတော့နှစ်ကုန်ပိုင်းမှာလည်း MTV ပေါ်မှာတချင်းတို့မြင်ခဲ့ရတဲ့တချင်းတွေဖြစ်ပါတယ်။ Linga က Billboard Hot 100 စီးရင်ကိုနံပါတ်1နဲ့ဝင်ခဲ့ပါတယ်။ ဲ့ဒီတချင်တွေကိုကိုရိုင်းရေးဆက်တဲ့ Dolores ကဆယ်ကျော်တဲ့အရွယ်မှာသူကြုံရတဲ့ခါသီးမှုတွေအဲ့ဒါတွေကိုကြော်လွန်ပြီးတော့မှလူကြီးမာလေးတယောက်အသွင်နဲ့ဘလို့ပြန်ပြီးရှင်သန်ထမြောက်ခဲ့လဲဆိုတာတွေကိုရေးဆက်ထားပါတယ်လို့ Rolling Stone Magazine ကို1995မှာပြောခဲ့ပါတယ်။ဒါကြောင့်လို့ဒီတချင်တပုတ်ချင်းစီကိုဘယ်ညမှာဘလို့ခန်းစားပြီးတော့ရေးပြခဲ့လဲဆိုတာသူသေးချာမှတ်မိနေပါတယ်တဲ့။သူကအဲ့ဒီတချင်တွေအတွက်လည်းဂုဏ်ယူပါတယ်။သူ့ရဲ့ခန်းစားချက်တွေကိုသေးချာဖွင့်ဟပြောပြကြလို့ပါလို့သူကပြောပါတယ်။ဒေတာပြ No need to argue ဒေတာပြကိုတော့နောက်နှစ်1994ခုနှစ်မှာထုတ်ဝေလိုက်တော့ကမ္ဘာတဝန်းအောင်မြင်မှုရခဲ့ပါတယ်။အဲ့ဒီထက်ကဇွန်ဘီဆိုတဲ့သချင်းက1995ခုနှစ် MTV ဥရောပဂီတာဆုချီးမြှင့်ပွဲမှာအကောင်းဆုံးဒေတာချင်းဆုရခဲ့ပါတယ်။1993ခုနှစ် Irish ခွဲထွက်ရေး IRA အဖွဲ့ကအင်္ဂလန်က Warrington မြို့ဘုံဖောက်ခွဲမှုကိုစတင်ပြီးတော့ရေးဆက်ထားခဲ့တဲ့သချင်းဖြစ်ပါတယ်။တိုက်ခိုက်မှုတွေမှာတည်ဆုံးသွားရတဲ့ကလေးငယ်တယောက်ကြောင့်ဆက်ဆူထားပခုနှစ်မှာထွက်တဲ့ Do the Faithful Departed သစ္စာရှိစွာနဲ့ခွဲခွာသွားတော့ဆိုတဲ့ဒေတာပြမှာတော့ Salvation နဲ့ When You Are Gone ဆိုတဲ့တချင်တွေကအပေါက်ဆုံးဒေတာချင်တွေဖြစ်ကြပါတယ်။နောက်ပိုင်းမှာသူတို့အဖွဲ့ရဲ့အောင်မြင်မှုအပြော့သွားပြီးတော့2000ခုနှစ်မှာ Wake Up and Smell the Roses ဆိုတဲ့ဒေတာပြနောက်ပိုင်းမှာတော့ Dolores O'Riordan ကတယောက်တည်းတည်ဆုံမှု2008ခုနှစ်မှာဒေတာပြတစ်ချက်ထုတ်ခဲ့ပြီးတော့2016မှာ DARK ဆိုတဲ့ဂီတအဖွဲ့ကိုတည်ထောင်ခဲ့ပါတယ်။အဲ့ဒီဂီတအဖွဲ့တွေကအိုလီ ခိုရက်စကီနဲ့သူနဲ့ကချစ်ကြိုက်နေတာဖြစ်ပြီးတော့အခုကြံရစ်တဲ့သူရဲ့ချစ်သူ ခိုရက်စကီကကျွန်တော်အသေးကွဲသွားရပါပြီ။လုံးဝကိုပြန်ပြီးတော့ပြင်ဆင်လို့မရတော့ပါဘူး။ဘာလို့ရမှန်းတော့မသိဘူး။သ သူမရှိတော့တဲ့ကဘာကြီးမှာဆက်ပြီးတော့အသက်ရှင်နေရအောင်မယ်ဆိုပေမဲ့ကျွန်တော်စိတ်ချမ်းသာနေနိုင်မယ့်နေရာမရှိတော့ပါဘူးလို့ပြောပါတယ် The Cranberries ဖွဲ့ကပထမပိုင်းတော့ကပြောသွားသလို2003ခုနှစ်မှာကွဲသွားပြီးတော့2009ခုနှစ်မှာပြန်ပြီးတော့စုစည်းမိခဲ့ကြတာပါအဲဒီနောက်2012ခုနှစ်မှာ Roses ဆိုတဲ့တေးတပြားနဲ့2018ခုနှစ်မှာ Something Else ဆိုတဲ့နောက်ဆုံးတေးတပြားထွက်ပါတယ်Dolores Oriadan ဟာဘာသာရေးကိုင်းချမ်းတဲ့ Roman Catholic Christian ဘာသာဝင်တစ်ယောက်ဖြစ်ပြီးတော့သူကိုလည်းသူတော်စင်မတဦးရဲ့နာမည်ကိုအစွဲပြုပြီးတော့မိခင်က Dolores လို့နာမည်ပေးခဲ့တာပါသူကကွဲလွန်သူပုပ်ယဟန်မင်းကြီးဒုတိယမြောက် John Paul ကိုအထုလေးစားခဲ့ပြီးတော့ပုပ်ယဟန်မင်းကြီး John Paul နဲ့နှစ်ကြိမ်တိုင်တိုင်တွေ့ဆုံခဲ့ပါတယ်2013ခုနှစ်မှာတော့လက်ရှိပုပ်ယဟန်မင်းကြီး Francis ရဲ့ဖိတ်ကြားမှုနဲ့ Vatican နန်းတော်ကနှစ်ပတ်လည် Christmas ဖျော်ဖြေပွဲမှာလာပြီးတော့တချင်းဆိုဖျော်ဖြေခဲ့ပါတယ်Dolores O'Riordan ကိုသူ့ရဲ့မွေးစားတီဖြစ်တဲ့ Limerick ခရိုင်က Freshtown မြို့ကသူ့ရဲ့ဖခင်ရုတ်ကလက်ပေးမှာမြုံနံမှာဖြစ်ပါတယ်။သူ့ရဲ့တစ္ဆာရှိစွာခွဲခွာသွားကြတယ်ဆိုတော့1996ခုနှစ်တုန်းတေးတပြားတွေက When you are gone မင်းထားသွားခဲ့တယ်ဆိုတော့တချင်းလေးတွေကလို့ All miss you when you are gone မင်းမရှိတော့ရင်မင်းကိုလွမ်းစွန့်နေမယ်လို့သူ့ကိုချစ်တဲ့ပရိသတ်တွေအားလုံးပြောနေကြမှာသိကြပါရဲ့နော်။သူတစ်ခါကပြောခဲ့ဘူးသလိုနောင်ဘဝများရှိခဲ့ရင်သူကလက်သမီးလေးဖြစ်နေပြန်လာပြီးတော့စိတ်ခံစားနေရတဲ့သူတွေကိုကူစားပေးမယ်ဆိုတော့ကိုအမှန်ရမိပါတယ်။သူပြောသလိုနောင်ဘဝများရှိခဲ့ရင်တော့ကောင်းရာဘုံဘဝမှာဂီတအတန်စင်တွေနဲ့လှပတဲ့ဘဝတစ်တခုရပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။
ရဲ့ရပိုင်းလေးကပဲဆုံးပါသွားတဲ့ Ireland ကနာမည်ကြီး Cranberries Rockita အဖွဲ့ရဲ့ပင်နိုင်အဆိုရှင် Dolores O'Riordan ရဲ့အမတ်တရအစီအစဉ်လေးကိုမှအေးတနာကြောတင်ဆက်သွားတာပါရှင်။အခုတော့အပတ်စဉ်တင်ဆက်နေကြ Soups ထူးခြားဆန်းများတဲ့များအပတ်စဉ်ကနာပါ။ American ပြည်ထောင်စု Las Vegas မြို့က Electronic ပစ္စည်းပြပွဲမှာတိုင်ပတ်ကတဲ့စက်ရုပ်အလားမဲကိုပြသထားပါတယ်။ရုရှားနိုင်ငံက MSS မြို့မှာတော့တရုတ်ရောယာအစားအစာဖက်ထုတ်ပြတိုက်ဖွင့်လှစ်ထားပါတယ်။ဒီလိုကဘာတလွားထူးထူးခြားခြားတဲ့တွေကိုကိုငင်းချမ်းနဲ့ရှားပေါင်းတို့ကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စု Las Vegas မြို့မှာကျင်းပနေတဲ့လူသုံးကုန် Electronic ပစ္စည်းပြပွဲ CES မှာတိုင်ဖက်ကတဲ့ဆက်ရုပ်အလမဲတွေကိုလည်းပြသထားပါတယ်။ဆက်ရုပ်တွေကိုတိုင်ဖက်အလမဲတွေအဖြစ်အသုံးပြုတာဖြစ်ပြီးဒီကနေ့အချိန်ထိကတော့အလမဲတွေဆိုရင်လူတွေပဲဖြစ်မယ်လို့ယူဆထားကြတာပါ။လန်ဒန်အခြေစိုက်အမှုပညာရှင် Charles Walker ကဒီဇိုင်းဖန်တီးပေးခဲ့တာပါ။ဆယ်ရုပ်ရဲ့မျက်နှာနေရာတွေမှာ CCTV လုံခြုံရေးကင်မရာတွေတပ်ဆင်ထားတာဖြစ်ပြီးတော့လန်ဒန်မြို့ကနေရာတိုင်းမှာအချိန်ပြည့်စောင့်ကြည့်နေနိုင်တာကိုပြကျင်တဲ့အတွေ့ဖန်တီးထားတာလို့ Walker ကပြောပါတယ်။ဝေဖန်သူတချို့ကတော့ဒီဆယ်ရုပ်တွေရဲ့ပုံမှန်သဏ္ဍာန်ကိုကြည့်ပြီးလိမ်ပိုင်းဆိုင်ရာခွဲခြားမှုတွေရှိတဲ့လုပ်ငန်းအကြောင်းဝေဖန်ကြပါတယ်။တချို့လူတွေကပုံမှန်အလမဲတွေကပြတဲ့ class ဆိုရင်စိတ်မသက်မသာဖြစ်နေမှာဆိုတဲ့အတွေ့Sapphire Gentleman Club ပိုင်ရှင် Peter Feinstein ကတော့ Walker ရဲ့ဆက်ရုပ်တွေကိုငှားပြီးသူ့တိုင်ဖက်ကတဲ့လုပ်ငန်းမှာတုံးတဲ့အကြောင်းပြောပါရယ်။ ဖန်တီသူဝေါ်ခါရဲ့မူလရွယ်ချက်နဲ့ကွဲလွဲသွားခဲ့ပေမဲ့လည်းအခုလိုအခြေအနေမျိုးမှာလည်းအလုပ်ဖြစ်တဲ့အကြောင်းပြောသွားပါတယ်ရှင
်ရုရှားနိုင်ငံအရှေ့ပိုင်းယူရယ်တောင်တန်းဒေသ MIS မြို့မှာဖထုတ်ကြိုက်သူတွေအတွက်ပြားတိုက်တစ်ခုဖွင့်လှစ်ပြီးဖထုတ်မျိုးစုံကိုရောင်းချနေပါတယ်ရုရှားမှာတော့ဖထုတ်ကိုပယ်မန်နီလို့ခေါ်ပြီးတော့အရှေ့ပိုင်းနိုင်ငံကလာတဲ့ကုန်တွေကတဆင့်ဘလို့ရောက်လာတယ်ဆိုတာကိုပါပြသထားတာပါနောက်ပြီးတော့အဲ့ဒီပြတိုင်းမှာပဲလာလေတဲ့ဧည့်သည်တွေကိုကိုယ်တိုင်ဖတ်ထုတ်လုပ်ခိုင်းပြီးတော့ဖတ်ထုတ်လုပ်တဲ့ရိုးရာကိုထိမ့်သိမ်းထားပါတယ်။ပယ်မန်နီရုရှားဖတ်ထုတ်ဟာဒီဒေတာမှာတော့အထူးထင်ရှားပြီးတရုတ်ပြည်ကမွန်ဂိုလူမျိုးစုတွေတည်ယူလာခဲ့တာပါ။ဌာပနာအမျိုးမျိုးနဲ့ပြုလုပ်ထားတဲ့ပယ်မန်နီဖတ်ထုတ်ဟာလူကြိုက်များလွန်းလို့တချို့ရုရှားတွေကအဲ့ဒီဖတ်ထုတ်ဟာရုရှားအစားအစာပဲလို့ထင်ကြတာပါ။ပြတိုင်းမှာပြသထားတဲ့ဖတ်ထုတ်တွေကိုဘေးနားပတ်ဝန်းကျင်ဒေတာကဒေတာကန်တွေစုဆောင်းပေးထားတာဖြစ်ပြီးတော့အခုလိုပြတိုက်ကိုလက်စင်ကန်တည်ဆောင်သွားနိုင်မယ်လို့ညွှန်လင့်ထားပါတယ်ခင်ဗျာ
။ဒီနိုင်ငံမှာအထူးကျန်မှုကူညီရေးဝန်ကြီးလို့ပြောရမယ် Minister for Loneliness ဆိုပြီးပြည်ထောင်အစိုးရက Tracy Cross ကိုဝန်ကြီးခန့်လိုက်ပါတယ်။ပြည်ထောင်နိုင်ငံမှာအထူးကျန်တဲ့ဝေဒနာအထူးကျန်မှုရဲ့ရိုက်ခတ်မှုကိုလူ6သန်းလောက်ခံနေရပြီးအသက်အရွယ်ကြီးတဲ့လူ2သိန်းလောက်ဟာပြီးခဲ့တဲ့တစ်လကျော်အတွင်းဘသူနဲ့မှစကားပြောဆိုဆက်သွယ်တာမရှိဘဲတယောက်တည်းနေနေတာကိုတွေ့ရတယ်လို့စစ်တမ်းတွေမှာဖော်ပြပါဗျ။အင်္ဂလန်တဝန်းအသက်85နှစ်ကျော်အရွယ်တွေထဲကတဝက်ခမန်းကြီးလူ2သန်းလောက်ကတယောက်တည်းနေနေကြပြီးမတန်ဆွမ်းတဲ့သူတွေရဲ့85ရံငယ်နှုန်းဟာလူမှုရေးအရာတခြားသူတွေနဲ့ထိတွေ့ပြောဆိုတာမျိုးမဟုတ်ဘဲတယောက်တည်းရဲ့အတော်ကြာနေနိုင်ကြတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာနိုင်ငံသားတို့ရဲ့သုံးပုံတစ်ပုံကိုအထူးတန်နေသူတွေဆိုတဲ့အဆင့်သတ်မှတ်ချက်မှာထက်သွင်းနိုင်တယ်လို့စစ်တမ်းမှာဖော်ပြပါဗျ။လယ်ယာဇွန်းရောက်သူတယောက်ရဲ့တပ်ဖြတ်ခြင်းခံလိုက်ရတဲ့ပြည်ထောင်လွှတ်တော်အမတ်ဂျိုးခေါက်စာသူမသေးခင်အထူးတန်မှုကိုတိုက်ဖြတ်ဖို့စစ်စွမ်းတမန်စ조사ခဲ့သူဖြစ်ပါတယ်။လွှတ်တော်အမတ်ဂျိုးခေါက်ဦးဆောင်ခဲ့တဲ့အထူးတန်မှုတိုက်ဖြတ်ရေးကော်မတီရဲ့အကြံပေးချက်တွေကိုအကောင့်တက်ဖော်တဲ့အနေနဲ့ပြည်ထောင်အစိုးရဟာအခုလိုအထူးတန်မှုကူညီရေးဝန်ကြီးခန့်ပြီးဆောင်ရွက်တာဖြစ်ပါတယ်ရှင
်။ကဘာတလားထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့ရှာဖောင်းတို့ကပြောပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရဲသောတာရှင်တို့အားဆင်လို့ရဲတေးတချင်းတွေတောင်းလို့ရဲဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်ဒေသအမှတ်855ဘူးစာတိုက်ကြီးရန်ကုန်မြို့ကိုရေးသားပေးပို့နိုင်ပါတယ်ရှင်။ခုတော့ကြန့်ရှင်နေတဲ့အချိန်တွင်းနောက်ဆုံးသတင်းအချင်းချုပ်ကိုမသိငေထိုက်ကပြောပြပေးပါဦ
း။ Syria cut နယ်မြေတဲကို Turkey ခြေလင်းတပ်ဖွဲ့တွေနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့တဲ့အကြောင်း Turkey နိုင်ငံပိုင်သတင်းကဖော်ပြပါတယ်။ Syria နိုင်ငံ Afrin ဒေသကအမေရိကန်တို့ထောက်ပံ့ပေးထားတဲ့ cut ပြည်သူစစ်တပ်ဖွဲ့တွေကို Turkey စစ်လေယာဉ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာတူရကီတပ်ဖွဲ့တွေအက်ဖရင်ပြည်နယ်တဲကိုဝင်ရောက်ခဲ့တာဖြစ်တယ်လို့အနာဒိုလူသတင်းအေဂျင်စီကဖော်ပြပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကအင်တာကွန်တီနင်တယ်ဟိုတယ်ကိုအာဖဂန်အထူးတပ်ဖွဲ့တွေညပိုင်းဝင်ရောက်စီးနှင်ခဲ့ပြီးစီးနှင်မှုအတွင်းနိုင်ငံခြားသား14ဦးအပါအဝင်အနည်းဆုံး18ဦးသေဆုံးခဲ့ပါတယ်။မြို့တော်ကာဘူးကအင်တာကွန်တီနင်တယ်ဟိုတယ်မှာမနေ့စနေနေ့နောက်ပိုင်းစတင်တိုက်ခိုက်ခံရမှုအတွင်းသေဆုံးသူအရေအတွက်ကိုပြည်ထောင်ရေးဝန်ကြီးဌာနပြောခွင့်ရနာချစ်ဒန်နစ်ကအတည်ပြုထားပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေဒီကနေ့တနင်္ဂနွေနေ့မှာဒုတိယမြောက်နေ့အဖြစ်တစိ့တစ်ပိုင်းရပ်ဆိုင်ထားပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စတွေပြည်ထောင်စုအစိုးရအသုံးစိတ်အပေါ် Republican နဲ့ Democrat လွှတ်တော်အမတ်တွေကြားချက်ချင်းပြည်လည်မဲ့အခြေအနေမျိုးလည်းမတွေ့ရသေးပါဘူး။ဒီအခြေအနေကိုလွှတ်တော်ဘက်ကဖြေရှင်းဖို့သမ္မတ Donald Trump ကဖိအားပေးထားပါတယ်။ဒီအတိုင်းဆက်ဖြစ်နေမယ်ဆိုရင်တော့လွတ်တော်မှာအရေးကြီးတဲ့ဥပဒေပြုမှုတွေမှာကာလရှည်ကျင့်သုံးခဲ့တဲ့ super majority လို့ခေါ်တဲ့အများစုထောက်ခံမှု3ပုံ2ပုံရရှိဖို့လိုအပ်ချက်ကိုအထက်လွတ်တော်ကဆွန့်လွတ်သင့်ပြီလို့သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာဒီကနေ့ရေးသားခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကမှတင်ငင်ထက်ကကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုံမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zone ဖြစ်ပါတယ် VOA American အတန်ရမနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9080လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလာမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးမွန်ရှင်လန်းပါစေရှင်ကျေးမွန်လာပါ
This program has come to you from the Voice of America, Washington.